အခုဇင်တိုင်ပြီးတဲ့သီလကတော့ဒါလောကီသီလပေါ့လောကီမှာလည်းလောကီသီလကိုဒါစောင့်ကြည့်ရတာပဲဥစဉ်တို့တရားအထုတ်တယ်ကြတော့သူကလောကုတ်တရားသီလဒီမှာကြတော့ဥစဉ်တို့ကအရှိရတိုင်လို့လိုက်ပြီးတော့ဆိုကြတာပဲရှိတယ်အဲ့ဒီဆိုတဲ့အတိုင်းကိုမိမိတို့ကလိုက်ပြီးတော့ဟိုကျင့်သုံးရမယ်တတိထားပြီးတော့ဒါတော့လောကီသီလပေါ့လောကုတ်တရားသီလကြတော့ကိုယ့်ရဲ့ဒီခန္ဓာမှာအရှိကိုအရှိတိုင်းပေါ်ပြတဲ့တရားတွေကိုသိအောင်လို့တတိထားပြီးတော့နေရတာကလောကုတ်တရားသီလဒီလောကုတ်တရားသီလကြတော့အပယ်လေးပါးလည်းလွတ်စင်တယ်ကိုကြိုးစားရင်ကြိုးစားပြီးတော့အထုံနိုင်တယ်လို့တန်တရားကိုလွတ်မြောက်စေတယ်လောကုတ်တရားသီလကြတော့သူကတန်တရားလဲတယ်လောကီသီလကြတော့တန်တရားလဲတယ်လောကုတ်တရားသီလကြတော့တန်တရားကိုလွတ်တယ်ဘာဖြစ်လဲဆိုတော့လောကုတ်တရားသီလကြတော့ဒီခန္ဓာနဲ့ယဉ်ပြီးတော့ဥစဉ်တို့ဟိုကြင့်ယူပါတဲ့သီလဆိုတော့အဲသီလလုံမှလည်းလွတ်မြောက်တယ်သီလမလုံရင်မလွတ်မြောက်ပါဘူးအဲ့တော့ကိုထိုင်တဲ့ခါကျတော့သီလလုံနေဆိုတာကကိုဝင်လေထွက်လေဆိုရင်ဒီဝင်လေထွက်လေမှာဒါတတိမလွတ်လို့ရှိရင်ဒါသီလလုံနေတာပဲအဲကိုရဝင်လေထွက်လေထွက်လေမှာတတိထားတာလေကကိုတတိလွတ်သွားလို့ဒီရုပ်ပေါ်ကျသွားပြီဆိုရင်ဒါသီလပြတ်သွားရင်သီလမလုံတဲ့အတွက်ဒုက္ခရောက်ရတယ်သီလလုံလို့ရှိရင်ဒုက္ခမရောက်ဘဲနဲ့လွတ်မြောက်ပြီးတော့ချမ်းသာနေရအဲ့ဒီလိုချမ်းသာအောင်လေကိုယ်ကတတိကိုဟိုစိတ်စိတ်လေးပေါ့တတိစိတ်စိတ်လေးထဆင်တတိထဆင်တတိတတိကိုစိတ်စိတ်လေးကတ်ထားသွားဖုံဖုံဥစ္စာတွေမှာကြတော့သူကြတော့တတိကိုတိုး၍ထားပေးပါအဲတိုး၍တိုး၍ထားပေးပါပို့ပြီးတော့တိုး၍ထားပေးပါအဲဖုံဖုံဥစ္စာတွေမှာကြတော့အဲ့ဒါလိုတတိကိုကတ်ထားခိုင်းပါတယ်ဥစဉ်တို့ကြတော့တတိကိုစိတ်စိတ်လေးဟိုကတ်ထားနိုင်တယ်လို့ကတ်ထားသွားတတိကိုလေထပ်ဆင်တတိထပ်ဆင်တတိအရှိရတတိလွတ်သွားရင်အဲလွတ်သွားတဲ့တတိကိုရှားမနေနဲ့နောက်ထပ်တတိကိုထပ်ပြီးတော့အတိထထားယူပါတယ်ဟိုကကိုလွတ်သွားတဲ့တတိကအနိစ္စတည်းပါသွားရင်အဲ့ဒါဥစဉ်တော့မသိတော့ကိုပျောက်သွားတဲ့တတိထားလို့ပျောက်သွားတာကိုပြန်ပြီးတော့ရှောက်ရှာမိတယ်တတိကိုထပ်ပြီးတော့အတိထားရမှာကိုမထားမိဘူးအဲ့တော့ကိုတတိထားလို့လွတ်သွားရင်နောက်ထပ်တတိကိုအတိထားပြီးတော့ထားမှတတိကပြန်ပြီးတော့မြဲသွားတယ်အဲ့လိုတတိမြဲသွားလို့ရှိရင်မိမိတို့အဲသိခြင်းတဲ့တရားတွေလိုခြင်းတဲ့တရားတွေဒီခန္ဓာမှာပြန်ပြီးတော့သိလာလိုက်မယ်အဲ့လိုသိအောင်လို့လည်းဥစဉ်တော့ကဒီအရှိယနေပြီးတော့လမ်းကြောင်းပေးသွားတယ်အဲ့လိုလမ်းကြောင်းပေးတဲ့အခါကျတော့အခုစောစောတော့ကဥစဉ်တိုင်ပေးလိုက်တဲ့ဒီသီလတွေကတဖြည်းဖြည်းခန္ဓာတွေကိုပြန်ရောက်လာလိုက်မယ်။ဘာဖြစ်လဲဆိုတော့ဆရာတော်ကြီးတွေခေါ်တဲ့အောက်စာကိုဒါဥစဉ်သိတဲ့လောက်ပေါ့။သိတဲ့လောက်ကိုဒါပြန်ပြီးတော့ပြောပြဟောပြတာပဲရှိပါတယ်။ဥစဉ်တို့ဆာလဲမကြက်ထားဘူး။ဆာလဲမကြက်ထားတဲ့အတွက်ဥစဉ်တို့သိတဲ့လောက်ကိုယောဂီတွေကိုပြန်ပြီးတော့ဟောပြပြရဲ့အဲ့တော့ဆရာတော်ကြီးတပါးဟောတဲ့အထက်မှာဘယ်လိုဟောထားသလဲဆိုတော့သူကအဲ3ပြောက်လို့5กว่า5กว่าတော့6ရွာလွဲပြို့တော့မောင်ရွှေရောင်လွဲတယ်4ရွာကဆွဲဆိုပြီးတော့ဆောင်းပုံလေးရေးထားတယ်အဲ့ဆောင်းပုံလေးကတော့ဟိုတူတူလေးပေါ့တူပေမဲ့လို့အဲ့ဒီဆောင်းပုံရဲ့အတွင်ထဲမှာတော့အနှစ်သာရတွေကတော့ပါတာပေါ့သူက3ပြောက်လို့5กว่าဆိုတာကဒီယရဏ3ပါးကိုမိမိတို့ကဖရာတရားတန်ခါဆိုတဲ့ယရဏ3ပါးကိုမိမိပြောက်ပြောက်နေမိနေကြတယ်အဲ့ဒါလို့ဖရာတရားတန်ခါဆိုတဲ့ယရဏ3ပါးကိုမိပြောက်နေတဲ့အတွက်ဒီ5ပါးသီလတွေလည်းမလုံခြုံတော့ဘူးအဲ့ဒီ5ပါးသီလမလုံခြုံတဲ့အတွက် ဆောက်ရွာဆိုတာကနှပ်ပြေ၆ထပ်နဲ့လွယ်ခဲ့ရတယ်တဲ့အဲ့တော့နှပ်ပြေ၆ထပ်နဲ့လွယ်ခဲ့ရတာဘာကြောင့်လွယ်ခဲ့ရလဲဆိုတော့လောကမှာဒီသမထဝိပဿနာဆိုတဲ့ဒီဘာဝနာတရားတွေရှိရတာနဲ့ဥစဉ်တို့တည်းရောဂီတို့တည်းကကိုယ်နဲ့မဆိုင်တယ်လို့မသိတယ်လို့နေလိုက်တဲ့အတွက်အတ္တမှာအပေလေးပါးဆိုတဲ့အပေဘုံက ဆွဲချသွားတာကိုဒါပြောတာပါအဲ့တော့ဟိုဖရာတရားတန်ခါဆိုတဲ့ဒါယရဏသုံးပါးဒီဟိုငါးပါးတိလာဆိုတာကတော့ဒါအပြင်ပေါ့ဒီခန္ဓာထဲမှာကြတော့ဒီယရဏသုံးပါးကိုကူးကွယ်မိနေတဲ့ယောဂီကတော့ဒါလွတ်မြောက်ချမ်းသာပြီဒါပဲဖရာယရဏတရားယရဏတန်ခါယရဏဆိုတဲ့ဒီယရဏမြတ်သုံးပါးကိုဒါမိမိတို့ နေ့တိုင်းလေကိုယ်ွယ်စိတ်ကလို့ရပါတယ်ဟိုဦးဇင်းတို့လောကီယဖရာတရားတန်ခါဆိုတဲ့ယရဏသုံးပါးကကိုယ်သွားလျာအကုန်မပါဘူးဒီခန္ဓာမှာရှိတဲ့ဖရာတရားတန်ခါဆိုတဲ့ယရဏသုံးပါးကတော့မိမိတို့ကြိုက်တဲ့ဟိုနိုင်ငံသွားခုနောက်တပါးတည်းပါပြီတဲ့တော့ဖရာဆိုတာကသစ္စာ၄ပါးမြင်တဲ့ဉာဏ်ကိုဖရာလို့ပြောတယ် တရားဆိုတာကကိုယ့်ရဲ့ဒီခန္ဓာမှာရှိတဲ့ယုံတရားနံတရားဓာတ်တရားဒီဖြစ်ပျက်ဆိုတဲ့တရားအတုပ္ပဆိုတဲ့ဒီသဘောတွေကိုသိတာကတရားအဲ့လိုတရားသိအောင်လဲကိုယ်မှာသီလတမာတိပညာဆိုတဲ့ဒီပညာဉာဏ်တွေကလည်းရှိရအောင်မယ်ဒီသီလတမာတိပညာဆိုတဲ့ဒီဂုံကဒါတန်ခါပဲအဲ့ဒါလိုကတော့ဥစဉ်တို့မှာမှာလဲမဟုတ်ဘူး တခါတခါမှတွေလည်းမဟုတ်ဘူးတခါတခါမှဆိုတာလောကအနေနဲ့ပြည့်ညက်ဒီဖုံးဤသီလရှင်ဆိုတာကလောကအနေနဲ့ပြည့်ညက်ဒါဖြစ်လို့ဆိုတော့အကုန်လုံးကယုံတဲ့နာနေပြီပဲဆိုတော့ကိုယ်မှာသီလတမာတိပညာပြည့်စုံနေရင်ဒါတန်ခါကိုကိုးကွယ်နေရတာပဲဒီကိုယ့်ရဲ့ခန္ဓာမှာရှိတဲ့အရှိတရားတွေကိုပြန်ပြီးတော့တတိထားမိနေရင်ဒါတရားကိုကိုးကွယ်နေရတာပဲ တိသာလေးပါးကိုပြန်ပြီးတော့မြင်တဲ့ဉာဏ်ရလို့ရှိရင်ဒါဖရာကိုကူးကွယ်နေရတာပဲအဲ့လိုဖရာကိုကူးကွယ်မိမှလည်းယောဂီတွေဟိုခန္ဓာမှာရှိတဲ့ဒီခန္ဓာရဲ့တရားတွေကိုပြန်သိမှာဟိုဒီခန္ဓာ၅ပါးဆိုတဲ့တရားတွေကိုပြန်ပြီးတော့သိရယုတ်ခန္ဓာ၃ပါးနာခန္ဓာ၄ပါးဒီခန္ဓာ၅ပါးကိုသိမှဒီ နှပ်ပြေ၆ရွာဆိုတာဒီအာယုံ၆ပါးမှာပေါ်တဲ့တရားတွေကိုပြန်ပြီးတော့တတိထားမိပြီးတော့ဒီရုပ်ပေါ်ပြန်မကြသွားရင်ဒါနှပ်ပြေ၆ထပ်ကိုဒါရောက်ပြီးတော့မိမိတို့နေနေရတာပဲတရားတရားဒီခန္ဓာမှာပဲရှိတာဆိုတော့လေဒီခန္ဓာမှာပဲနေအောင်ပြန်ပြီးတော့ကြည့်ရတယ်အဲ့ဒါလိုအာယုံ၆ပါးမှာတတိထားမိနေတဲ့အတွက်သာသနာနဲ့ကြုံတွေ့ရပြီ သာသနာဆိုတာကသူကအဆုံးအမဟုတ်ပြောတာဟုတ်သာသနာဆိုတာအဆုံးအမဘာကိုဆုံးမရလဲကိုယ်စိတ်ကိုဆုံးမရတာထိုင်နေလို့ကြာတဲ့ခါကျတော့စိတ်ကဟိုးဝေဒနာကြီးထိုးဆင်းသွားတယ်အဲ့ထိုးဆင်းသွားတဲ့စိတ်ကိုဝေလေထွက်လို့ဆိုဝေလေထွက်လေမှာတတိကပ်ပြီးတော့ပြန်ထားလိုက်တာဒီဒါကိုယ်စိတ်ကိုဟိုဒါဆုံးမပြီးတော့နေတာပဲကိုယ်စိတ်ကိုတတိထားပြီးတော့နေနေတဲ့ယောဂီကဒါကိုယ်စိတ်ကိုဆုံးမနေတယ် ไอ้กุ้งเสยโกส่งมานี่แหละไอ้กุ้งเสยโกส่งมานี่ในด้วยถ้าตาตนาเนี่ยจုံပြီးတော့ตาตนาတွင်ကိုရရှိနေတာပဲအဲ့လိုตาตนาနဲ့จုံပြီးတော့ตาตนาတွင်ကိုရောက်ရှိနေတဲ့ယောဂီကအပေလေးဘုံကိုမကြပါဘူးဘာဖြစ်လဲဆိုတော့กุ้งเสยကိုဟိုตาตนาတွင်နဲ့จုံရဲ့သားနဲ့กุ้งเสยကိုမဆုံးမမိတဲ့အတွက်အပေဘုံကိုကြသွားအပေဘုံဆိုတာလဲအပြင်မှာမဟုတ်ပါဘူး ယောဂီတွေတရားအထုတ်တဲ့အခါကျတော့အောက်ကဓာလီပါဝေဒနာပေါ်လာအဲဓာလီပါဝေဒနာပေါ်လာတဲ့အပေါ်မှာဒီစိတ်လေးကဒီရုပ်ပေါ်ကိုဆင်းသွားတယ်ရုပ်ပေါ်ဆင်းသွားတဲ့အခါကျတော့အဲ့ဒီယောဂီကဒီစိတ်ကရုပ်မှသွားညှိဓာလီပါပေါ်မှာညှိနေတဲ့အခါကျတော့အဲ့ဒီယောဂီကစိတ်ကချမ်းသာမှုမရှိတော့ဘူးရှူလို့ပြန်ရှူတော့လဲရှူလို့မရဘူးဥစဉ်တော့တရားနေအဲ တကမကြီးဆိုလဲတကမကြီးရှူတာဇံမောရောက်လို့ရှိရင်လွတ်တယ်ဦးဇင်းတော်တော်ပြောတာပဲပြောပေမဲ့လို့လဲဟိုဖမုံကြီးမနေ့ကဟိုမနေ့ရတော့ဟောသွားတယ်လို့ပေါ့တကယ်မခံနိုင်တော့လဲဦးဇင်းတော်ကဘလောက်ကဖိနာကတတိပင်းပင်းပြင်မိတာပါပဲဦးဇင်းတော်တော်လည်းမခံနိုင်ဒါပြင်ခဲ့မိတယ်အဲ့တော့ကိုယ်ကလည်းအရှိရအပြင်ခဲ့မိတော့ဒါကိုကျင်းစာတယ်အော်သူလဲတကယ်မခံနိုင်လို့ပြောရတဲ့အားနဲ့ နေနေပါပါပြင်လာတော့ဒါပြင်မိပါပဲနောက်ကိုယ်စိတ်ကိုပြန်ပြီးတော့ရိတ်မိသွားလို့ရှိရင်တော့မပြင်မိတော့ပါဘူးအဲ့လိုမပြင်မိတော့မှလည်းအပယ်ဘုံကလွတ်တယ်အပယ်ဘုံဆိုတာတေဝေဒနာဖောက်ပြန်တော့အောက်ဝါစိတ်လေးသွားကတ်နေလို့စိတ်လေးဆင်းရဲပြီးတော့ခံစားနေရတာကိုဒါအပယ်ဘုံအပယ်လေးဘုံကြာနေတယ်လို့ပြောတယ်အဲ့ဒီလို ဒီရုပ်မှာသွားညှိနေတဲ့ခါကျတော့ယောဂီတွေကမခံစားနိုင်တော့ဒေါသတွေထွက်အဲ့ဒီဒေါသတွေငရဲဘုံအဲ့ငရဲဘုံဆိုတာအပြင်မှာမဟုတ်တာဘူးမိမိတို့ရဲ့ဒီထိုင်တဲ့ဒီခန္ဓာမှာပဲရှိပြီးတာအဲ့တော့ဒေါသကိုယ့်ရဲ့ဒေါသစိတ်ဖြစ်နေဒေါသစိတ်ကိုပြန်ပြီးတော့ရှုမိမှမရှုတတ်ရင်ဝင်လေထွက်လေကိုသတိပြန်ထားမိမှသတိပြန်ထားလိုက်ရင်ငရဲဘုံကလွတ်သွားတယ်အဲ့တော့ဒေါသတွေငရဲဘုံဆိုတော့ ပြန်သတိထားမိဖို့အရေးကြီးပါတယ်အဲ့လိုမခံစားနိုင်တော့ဒေါသထွက်အဲ့ဒေါသထွက်တဲ့ခါကျတော့တကယ်မခံစားနိုင်တော့လွတ်အောင်လို့ဟိုကြံတင်းကြံအလိုဘအဲ့ဒီလွတ်ချင်တဲ့အလိုလောဘစိတ်ဖြစ်အဲ့လွတ်ချင်တဲ့အလိုလောဘစိတ်ကဒါပိတ်တာပေါ့ဘာဖြစ်ဆိုတော့လောဘတင်ပိတ်တာပုံဆိုတော့ဟိုပိတ်တာပုံကဟိုလာပြီးတော့ဥစဉ်တို့ခေါ်တာမဟုတ်ပါဘူးကိုယ့်ရဲ့လောဘစိတ်ကပို့တယ် အဲ့တော့ကိုယ့်ရဲ့လောဘစိတ်ကိုတတိထားပြီးတော့ရှုမိလိုက်ရင်ဒါပိဋ္ဌာဘုံလွတ်တာပဲသူကငရေတိရစ္ဆာန်ပိဋ္ဌာအတူတကယ်ဆိုတဲ့အပေလေးဘုံဟောတာတာ။အဲ့တော့ကိုယ့်ကိုဒေါသစိတ်ဖြစ်လို့ဖြစ်မှမသိလောဘစိတ်ဖြစ်လို့ဖြစ်မှမသိအဲ့လောဘစိတ်ဒေါသစိတ်ဖြစ်တာကိုဖြစ်မှမသိတာကမောဟအဲ့ဒီတော့မောဟစိတ်နဲ့ပေါင်းမိတဲ့အတွက်တိရစ္ဆာန်ဘဝကိုရောက်ရှိသွားတယ် အဲ့လိုရောက်ရှိသွားတဲ့အတွက်ကိုယ့်ရဲ့မောဟစိတ်ကိုတတိပြန်ထားပြီးတော့ရှုမိလိုက်ရင်ဒါတိရစ္ဆာန်ဘဝကလွတ်သွားတာပဲအဲအတုတကယ်ဆိုတာကကိုယ့်ရဲ့ဟိုမာမာနစိတ်ပေါ့ဒါငါယုံငါကိုလို့ပြန်ဆွဲတယ်မာမာနစိတ်ဒီယုတ်ဖောက်ပြန်လာတော့အဲမခံစားနိုင်ဘူးဆိုတဲ့ငါဆိုတဲ့မာမာနစိတ်အဲ့ဒီမာမာနစိတ်ကိုတတိထားပြီးတော့ရှုလိုက်ရင် ဒါအတူတကယ်ဘုံလွတ်တာပဲအဲ့တော့ကိုယ့်ရဲ့ဒီဒေါသစိတ်လောဘစိတ်မောဟစိတ်မာမာနစိတ်ဆိုတဲ့ဒီစိတ်၄စိတ်ချုပ်သွားရင်ဒီအပယ်၄ဘုံဆိုတာကရောက်ကြည့်တယ်လွတ်ပြီးသားပါဟိုအပယ်ကိုလွတ်အောင်မလုပ်နဲ့လွတ်အောင်လုပ်เสียမလို့ကိုယ့်ရဲ့ဒေါသစိတ်လောဘစိတ်မောဟစိတ်မာမာနစိတ်တွေကိုပြန်ပြီးတော့တတိထားပြီးတော့ရှုမိဖို့ကအဓိကကြပါတယ် ဒါလည်းထိုင်တိုင်းပေါ်နေတာပဲယောဂီတဲ့အဲ့လိုထိုင်တိုင်းပေါ်နေတဲ့ကိုယ့်ရဲ့စိတ်လေးတွေကိုပြန်ရှုမိတဲ့ယောဂီကတော့တစိတ်ရှုမိလို့တစိတ်ချုပ်သွားရင်တစိတ်ချမ်းသာသွားတာပဲအဲ့ချမ်းသာတဲ့ခါကျတော့ဒီချမ်းသာတဲ့နေရာလေးမှာပေါ့လွတ်မြောက်တဲ့နေရာလေးကိုတတိကိုမြဲတဲ့နေရာထားရမှာအဲ့လိုတတိကိုမြဲတဲ့နေရာထားရမှာကိုမထမိတဲ့အတွက် ဒီရုပ်ပေါ်ပြန်ကြပြီးတော့ဟိုအပယ်လေးပုံကိုပြန်ပြန်ဆင်းသွားအဲ့လိုမဆင်းမရအောင်လို့လဲဦးဇင်းတို့ကတရားနေရှူရက်ဆရာလေးကရှူပေးတယ်ဘိနာကဒီတတိလိုက်ပေးပေးတဲ့ဆရာလေးတွေကပေးပေးပါတယ်အဲ့တော့ဦးဇင်းတို့ဒီမှာရှေ့တုန်းလေးကိုဦးဇင်းတို့တရားပြောသလိုဒီဘိနာကတရားထင်းတွေပြောသလို ဟိုလိုက်ပြီးတော့လှုပ်တဲ့ယောဂီကတော့ညံ့ညံ့လွတ်မြောက်ပါတယ်နောက်ဖြစ်ဆိုရင်တော့ညံ့ညံ့မလွတ်မြောက်ဘူးပေါ့မလွတ်မြောက်တဲ့ယောဂီကတော့လေဟိုးအတွင်ထဲမှာစိတ်လေးကဆင်းရဲစွာခံစားနေရတယ်အဲ့ဒါလိုခံစားမှုတွေချုပ်ငြိမ့်သွားအောင်လို့ဦးဇင်းတို့လည်းဦးဇင်းတို့ကြင့်လို့တည်သလောက်သဘောပေါက်သလောက်ဦးဇင်းတို့လည်းပြောပြဟောပြသွားမှာပါ ဘာဖြစ်လဲဆိုတော့အခုယောဂီတွေဖြစ်နေတဲ့ဒီယုံနဲ့နံဖြစ်နေတာလည်းဒါဦးဇင်းတို့သိတဲ့ဟိုသဘောပေါက်တဲ့ဥပမာတွေပေါ့ပြောပြီးတော့ဟပ်ပြတာပဲရှိပါတယ်ခန္ဓာမှာရှိပြီးသားကိုရှိပြီးသားဆိုတော့အခုယောဂီတွေထိုင်လိုက်မယ်ထိုင်လို့ရှိရင်ဖြစ်မယ်အဲ့ဖြစ်တဲ့အောက်စာကိုဦးဇင်းတို့ကတည်းကဥပမာနဲ့ပြောပြတယ်ဘယ်လိုလဲဆိုတော့ဒီကိဉ္စီမောင်နှံဆက်သွားပေါ့ဒီကိဉ္စီမောင်နှံဆက်သွားဆိုတာရှိတယ်အဲ့တော့တိုင်းပြည်တစ်ပြည်မှာမင်းကြီးတစ်ပါးကတိုင်းပြည်အုပ်ချုပ်မင်းလုပ်အဲ့လိုမင်းလုံနေတဲ့အခါကျတော့နှစ်ပေါင်းတွေကြာလာတဲ့အခါကျတော့နန်းတော်ထဲမှာနေရတာညင်းငွေလာတယ်ဘယင်ရက်ညင်းငွေလာတဲ့အခါကျတော့လေးတွေများတွေယူပြီးတော့တောလဲထွက်အဲ့တောလဲထွက်တဲ့အခါကျတော့သူတစ်ဖြည်းဖြည်းသွားရင်နဲ့တောနှစ်ထဲရောက်သွားတောနှစ်ထဲရောက်သွားတဲ့အခါကျတော့ဒီကိန်းနီဘုံနဲ့ကိန်းနေမှာအမျိုးတို့ပျော်ပါနေတာကိုမြင်သွားဘယင်ရက်မြင်သွားတဲ့အခါကျတော့ကိန်းနေမှာကိုလည်းမြင်လဲမြင်သွားမင်းကြီးကဒီကိန်းနေမှာကိုလိုချင်တဲ့အတွက်သူ့မှာပါလာတဲ့ဒီအစိတ်လူများနဲ့ကိန်းနေဘုံကိုပြစ်လိုက်ပါကိန်းနေဘုံပြစ်လိုက်တဲ့အခါကျတော့ဒီကိန်းနေဘုံဟာဒီအစိတ်ဟိုတက်နေတာပေါ့အများစိတ်တက်နေတဲ့အခါကျတော့ဒီကိန်းနေမှခေါ်တယ်ခေါ်လဲဘလို့ပဲခေါ်ကောဟိုအများစိတ်တက်နေတော့မကြားနိုင်တော့အများစိတ်တက်ပြီးတော့မိနေတဲ့အခါကျတော့အဲ့လိုမိမျောနေတဲ့အခါကျတော့သူ့ရဲ့ဒီကိန်းနေဘုံဒီလိုအများစိတ်တွေတက်တော့ကိန်းနေမှတခါတည်းတောကတွေရောက်တာပေါ့တောကတွေရောက်ပြီးတော့သူ့မှာလူးလဲပြီးတော့အော်ဟုတ်ပြီခံစားပြီးငိုကြွေးနေရအဲ့လိုအဟိခံစားပြီးငိုကြွေးနေရတဲ့အခါကျတော့သူ့မှာလည်းဘလို့မှမလုပ်တတ်ဘူးမလုပ်တတ်တဲ့အခါကျတော့သူ့မှာအာကိုးစရာဟိုတစ္ဆာပဲရှိတော့အဲ့တော့တောဆောင်နဲ့တောင်ဆောင်နဲ့တည်းကိုတိုင်တင်ပြီးတော့သူကတစ္ဆာဆိုပလိုက်သူကဒီကိန်းဒီဘုံနဲ့ဆက်ပြီးတော့ပေါင်းသွင်းပြီးတော့နေလာခဲ့တဲ့ရာတပ်ပြင်ကိန်းဒီမှကိန်းဒီဘုံတွေနဲ့သူယခုထက်တည်းသူဟိုမဖောက်ပြန်ခဲ့ပါဘူးမပျော်ပါခဲ့ပါဘူးအင်းတစ္ဆာတကမကံမာကအခုကိန်းနေဘုံရဲ့မြားစိတ်တည်းဒီပျောက်ပါစေတတိဆိုတော့အဲ့လိုအဋ္ဌံတင်လိုက်တဲ့အခါကျတော့ဒီတောထဲမှာရှိတဲ့အဲကောင်းတဲ့တောဆောင်နဲ့တောင်ဆောင်နဲ့တည်းမနေနိုင်တဲ့အခါကျတော့အတ္တမဟိုနဲ့ရောင်ဆောင်ပြီးတော့လာနဲ့ရောင်ဆောင်လာပြီးတော့ဒီကိန်းဒီဘုံရဲ့မြားစိတ်တက်နေတာကိုနဲ့ရည်စင်ဖြန်းပေးလိုက်အဲ့လိုနဲ့ရည်စင်လည်းဖြန်းပေးလိုက်ရောဒီကိန်းဒီဘုံရဲ့မြားစိတ်ကချက်ချင်းကျပြီးတော့ဒါပျောက်ကင်းသွားဒါတော့ဥပမာတုတ်တံပေါ့အဲ့ဒီဥပမာတုတ်တံလည်းယောဂီတို့တရားအားထုတ်လို့ရှိရင်ဖြစ်တဲ့ဒီယုံနဲ့နံကိုဥပမာပေးပြီးတော့ပဲဒါဟောရတာဒီကိန်းဒီဘုံဆိုတာကအခုယောဂိတွေထိုင်နေတဲ့ဒီယုတ်ကိုပြောတာပါဒီယုတ်ကိုပြောတာဟောဘယင်ကြီးပြင့်လိုက်တဲ့ဟောအစိတ်လူများဆိုတာဟိုများစိတ်ကိုပြောတာမဟုတ်ပါဘူးယောဂိတွေထိုင်နေကြလာတော့လင်းအဝကာယကုန်နဲ့ဒီအဝအမာနဲ့ထိတွေ့မှုကြလာတော့ဓာတ်လေးပါးဝေဒနာတက်လာဓာတ်လေးပါးဝေဒနာတက်လာတဲ့အခါကျတော့ဒီကိန်းနေမနဲ့တူတဲ့ဒီစိတ်ကအတွင်းထဲမှာလေယောဂီတွေမခံစားနိုင်ရင်အတွင်းထဲမှာလေဟိုလက်ပြေးလိုက်ဒီလက်ပြေးလိုက်ဟိုကတ်ဆောင်လိုက်ဒီကတ်ဆောင်လိုက်နဲ့လေအတွင်းထဲမှာတောက်တောက်ခတ်နေတာပဲဟိုကိန်းနေမဆိုတာဟိုကိန်းနေမကိုပြောတာမဟုတ်မိမိတို့ရဲ့ခံစားနေရတဲ့အတွင်းထဲရဲ့နံတရားကိုပြောတာကိန်းဒီဘူဆိုတာကဒီရုပ်တရားကိုပြောတာညာစိတ်အစိတ်လူများဆိုတာကဓာတ်လေးပါးတက်တဲ့ဝေဒနာကိုပြောတယ်အဲ့ဒီလိုအစိတ်လူများနဲ့တူတဲ့ဒီဓာတ်လေးပါးဝေဒနာသိခြင်းတော့မိမိတို့လည်းတစ္ဆာဆိုရမှာပဲတစ္ဆာဆိုတဲ့ဆိုတာ တစ္ဆာဆိုတာအရှိကိုအရှိအတိုင်းကိုပြန်မြင်တာကိုတစ္ဆာလို့ပြောတာဟိုတစ္ဆာဆိုတာကတော့ဥပမာပြောရတာပေါ့အဲ့တော့မိမိတို့ဒီခန္ဓာမှာရှိနေတဲ့ဒီခန္ဓာမှာရှိနေတဲ့ဒီဖြစ်ပေါ်နေတဲ့ဒီရုပ်တရားနာမ်တရားအတ္တကိုအမှန်ကိုအမှန်တိုင်းမြင်တာကိုတစ္ဆာလို့ပြောတယ်အဲ့လိုတစ္ဆာအတိုင်းအရှိကိုရှိတိုင်းမြင်သွားလို့ရှိရင်ဟောထိုင်တာကြာလို့ရှိရင်ဒီဖောက်ပြန်တာကရုပ်သဘာဝဒီဖောက်ပြန်တဲ့ရုပ်သဘာဝဟောသူ့ဘာသူဖြစ်ပေါ်လာတာငါလည်းလုတ်ပေါ်ရတာမဟုတ်ဘူးသူ့ဘာသူပေါ်တယ်သူ့ဘာသူပေါ်ပြီးသွားရင်သူ့ဘာသူပြတ်သွားတယ်အဲ့တော့ရုပ်ရဲ့သဘာဝအဲ့ရုပ်သဘာဝဖောက်ပြန်လာတော့အတွင်းထဲကခံစားနေရတဲ့စိတ်လေးကနံတဘာဝအဲ့ဒီလိုရုပ်တဘာဝနံတဘာဝဆိုတဲ့တဘာဝတရားကိုဟိုသိသွားတဲ့ယောဂီကဒါတစ္ဆာခိုင်းမြင်သွားတာပဲအဲ့လိုတစ္ဆာခိုင်းမြင်သွားတဲ့အတွက်စောစောတောင်းကကိုခံစားနေရတဲ့ဒီဓာတ်လေးပါးဝေဒနာတွေကဟိုချုပ်ငြိမ်းပြီးတော့လွတ်မြောက်သွားပါတယ်အဲ့ဒါကိုဟိုကဟိုနှစ်ရည်စင်ဖြန်းလိုက်လို့အစိတ်လူများနေချက်ချင်းပြောင်းသွားတယ်လို့ပြောထားတယ်အခုထိုင်နေယောဂီတွေဒီယုတ်တဘာဝနံတဘာဝဆိုတဲ့ဒီတဘာဝတရားကိုမြင်ရင်လည်းဒီဝေဒနာလွတ်တာပဲအဲယုတ်နံလို့မြင်ရင်လည်းဒီဝေဒနာလွတ်တာပဲဓာတ်လေးပါးမြင်လို့ရှိရင်လည်းဒီဝေဒနာလွတ်တာပဲအဲ့တော့မိမိတို့ဘလို့ပဲသဘောပေါက်ပြီးတော့မြင်ရင်ဒီဝေဒနာကလွတ်မြောက်တဲ့ယောဂီပဲအဲ့လိုလွတ်မြောက်အောင်လို့လည်းဥစဉ်တို့တရားလည်းယောဂီတို့ထိုင်တဲ့အခါကြလို့ရှိရင်တရားနေပြောပြရတာပေါ့အဲပြောပြတဲ့အတိုင်းလုပ်လို့ရှိရင်ယောဂီတို့တွေဟိုမိမိတို့ကိုယ်တိုင်လွတ်မြောက်ပြီးတော့မိမိတို့ချမ်းသာရာရသွားတာကိုကိုယ်တိုင်သိသွားကြပါလိမ့်မယ်အဲတော့ဒီမိမိတို့ခန္ဓာကကျင့်တဲ့အကျင့်တရားတွေကိုပြန်ပြီးတော့သိရအောင်မြင်ရအောင်ဒါကြိုးစားပြီးတော့အထုတ်ရင်ဒါရရှိပါတယ်အဲ့တော့မိမိတို့ခန္ဓာမှာကိုယ်တိုင်ကျင့်ပြီးတော့ကိုယ်တိုင်ပြန်သိရအောင်လို့ဒီတရားကိုရတဲ့အချိန်လေးကြိုးစားပြီးတော့အားထုတ်ကြရအောင်